ဒီနေ့တွေ့ဆုံပွဲမှာတနိုင်ငံလုံးပြစ်ခတ်ရစဲရင်ညှိနှိုင်းရေးအဖွဲ့ NCCT ကောင်းဆောင်တွေကလက်ရှိငင်းချင်းရေးလုပ်ငန်းစဉ်တွေကိုရှင်းပြခဲ့သလိုအရက်ဖတ်လူမှုအဖွဲ့အစည်းတွေကလည်းငင်းချင်းရေးဖြစ်စဉ်တွေမှာပါဝင်လူကြောင်းဆွေးနွေးခဲ့ပြီး NCCT ကောင်းဆောင်တွေနဲ့တလားတစ်ချိန်တွေ့ဆုံခွင့်ပေးဖို့အရက်ဖတ်အဖွဲ့အစည်းတွေကတောင်းဆိုခဲ့ပါတယ်။ငင်းချင်းရေးဖြစ်စဉ်တွေမှာအရက်ဖတ်လူမှုအဖွဲ့အစည်းတွေစိတ်ဝင်တစားပါဝင်လာတာကိုကြိုဆိုကြောင်းတနိုင်ငံလုံးအပြစ်ခတ်ရစဲရင်ညှိနှိုင်းရေးအဖွဲ့ NCCT ရဲ့ဒုတိယကောင်းဆောင်ဗိုလ်ချုပ်ခွန်မော်ကပြောပါတယ်
ဒီကကတော့ဒီ CSO များကဒီကျွန်တော်တို့လုပ်နေတဲ့ဟိုလုပ်ငန်းစဉ်တွေကိုသိချင်တာပေါ့လေအဲ့တော့ဒါကိုပဲကျွန်တော်အသေးစိတ်ပြန်ပြီးဆွေးနွေးတင်ပြတာဖြစ်ပါတယ် CSO များကအမြဲတမ်းဟိုအခြေအနေကိုသိချင်တယ်အဲ့တော့ကျွန်တော် NCCT ကလည်းအခုလိုဆွေးနွေးပွဲတွေလာတဲ့အခါမှာအမြဲတမ်းတွေ့ဆုံဖို့အတွက်သဘောတူပါတယ်အခုဒီကျွန်တော်တို့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးလက်မှတ်တွေရေးချိုးပြီးတဲ့နောက်ပိုင်းမှာကတော့အရပ်ဖက်အဖွဲ့အစည်းတွေရောလူငယ်တွေရောကဏ္ဍပေါင်းစုံကမိမိတို့နဲ့တင့်တော်တဲ့ကဏ္ဍတွေမှာပါဝင်ဖို့ဖြစ်ပါတယ်
တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ချုပ်ဆိုနိုင်မှုအတွက် NCCT နဲ့အစိုးရတို့ဟာလာမယ့်စက်တင်ဘာလမှာထပ်မံတွေ့ဆုံကြမှာဖြစ်ပါတယ်။တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆောင်နိုင်မှုအတွက်အစိုးရနဲ့တိုင်းရင်းသားတွေအကြားညှိနှိုင်းဖို့ကြံနေတဲ့အချက်တွေကို NCCT ကောင်းဆောင်တွေကဒီကနေ့ရှင်းပြခဲ့ပါတယ်။ဒီနေ့တွေ့ဆုံပွဲမှာအကြံပြုတင်ပြခဲ့တာတွေနဲ့ပတ်သက်ပြီးမွန်ပြည်နယ်အရက်သားပြစ်ခတ်ရစဲရေးကော်မတီအတွင်းရေးမှူးဦးမင်းအောင်ထူးကအခုလိုပြောပါတယ်
။ဘာလို့တင်ပြလဲဆိုတော့ကျွန်တော်တို့က NCA နောက်ပိုင်းမှာပဲဖြစ်ပေါ်လေ။ဒီပြက်ခဲရစဲရေးစာချုပ်ချုပ်ပြီးတဲ့အခါမှာရထားတဲ့ဒီအခြေအနေပေါင်းတစ်ခုကိုနောက်ဆုံးမသွားအောင်ကျွန်တော်ဘက်ကဒီအရတားနဲ့ဆိုင်တဲ့ဒီပြက်ခဲရစဲရေးစောင့်ကြည့်လေ့လာရေးပေါ့နော်ဒီ Civilian Safe Fire Monitoring ဆိုတဲ့ကဏ္ဍကိုကျွန်တော်တို့တည်နေတဲ့အားလုံးမှာဒါကိုလုပ်စီခြင်းပါတယ်တစ်ဖက်ကတော့အစိုးရနဲ့နှစ်ဖက်အဖွဲ့အစည်းကြားမှာတော့သူတို့ရဲ့ Joint Monitoring Mechanism လို့ရှိမယ်ဒါပေမဲ့ကျွန်တော်တို့အရက်ဘက်ကနေပြီးတော့လုပ်တဲ့ဒီ Civilian Safe Fire Monitoring Mechanism တခုလည်းလုပ်စီခြင်းတဲ့အတွက်ပေါ့နော် NCCT ကဒီပုံမှာဘယ်လိုမြင်သလဲဆိုတော့တော့တင်ပြချက်မျိုးကျွန်တော်တင်ပြခဲ့တယ်ဒီဟာကိုလုတ်ပေးနိုင်ရင်ကျွန်တော်ဒီငင်းချင်းဖြစ်စင်မှာပြည်သူလူတွေပါဝင်မှုကဒီချိန်မှာပို့ပြီးတော့ပေါ်လင်းလာမယ
်ပြည်သူလှုပ်ရှားမှုမြင့်တင်ရေးကွန်ရက်ကကွန်မြတ်ကျော်ကလည်းဒီနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီနေ့တော့သူတို့ရတာဒါဖက်ဒရယ်မူတော့သဘောတူတယ်လို့ပြောတယ်ဒါပေမဲ့ဖက်ဒရယ်မူဆိုတာအပြည့်ရန်တာကြုတ်ထဲမှာပါမယ်အချက်တစ်ချက်အနေနဲ့ပါမှာဒါပေမဲ့ဖက်ဒရယ်မူဘလို့မူနဲ့သွားမယ်ဘလို့ပုံစံနဲ့သွားမလဲဆိုတာကိုတော့နိုင်ငံရေးဆွေးနွေးပွဲမှာဆင်းရဲမယ်လို့တော့ပြောတာပေါ့နော်နောက်တစ်ချက်သူတို့ကြံသေးတယ်ပေါ့ဂျာဂလာအစီအစဉ်တွေကိုသူတို့ဘာမှမဆွေးနွေးရသေးဘူးအဲ့ဒါအခက်အခဲရှိနေတယ်နောက်ပြီးတော့နိုင်ငံရေးဆွေးနွေးပွဲဆွေးနွေးဘလို့ပုံစံဆွေးနွေးမလဲဆိုတော့အခက်အခဲတွေသူတို့မှာရှိနေတယ်ဘာအခက်အခဲလဲဆိုတော့အဲ့မှာ NCCT ကတောင်းတာက3ပွင့်ဆိုင်တောင်းတယ်ဟိုအစိုးရကပြောတာ10ပွင့်ဆိုင်ပြောတယ်ပေါ့အဲ့ဒီအခက်အခဲတွေရှိနေပါသေးတယ်ပေါ့နောက်ပြီးတော့အတိုးရကအပြည့်ရဲ့စာချုပ်မှာ16ဖွဲ့ပဲလက်ခံတယ်ဒီစာချုပ်ဝင်မှာ NCCT မှာပါတယ်ဒါပေမဲ့အဖွဲ့တွေကဘလို့တက်မလဲဆိုတော့အချက်ကိုသူတို့ထည့်သွင်းဆွေးနွေးဖို့ကြံသေးပါတယ်ဒါတွေပြောပါတယ်
တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ချုပ်ဆိုနိုင်မှုအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ဟာအဓိကထားဆွေးနွေးနေတာဖြစ်ပေမဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပြီးတဲ့အခါမှာတော့နိုင်ငံရေးဆွေးနွေးပွဲတွေအကျဉ်းပါတဲ့အခါမှာအရက်ဖတ်လူမှုအဖွဲ့အစည်းတွေကလည်းပါဝင်ဖို့လိုအပ်လာမှာဖြစ်တယ်လို့ NCCT ကောင်းဆောင်တွေကအရက်ဖတ်လူမှုအဖွဲ့အစည်းတွေကိုပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး NCCT အဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစာခေါင်းကအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့တနိုင်ငံလုံးပြည်ခက်စစ်သဘောတူစာချုပ်ကိုချုပ်စုဖို့စူးစမ်းနေတဲ့အခါမှာဘာချက်တွေပါတယ်လဲအဲ့ဒီတနိုင်ငံလုံးပြည်ခက်စစ်သဘောတူစာချုပ်ချုပ်ပြီးလို့ရှင်ဘာတွေဆက်လက်ဆောင်ရွက်မလဲပြီးတော့တချို့တွေကဝေဖန်နေတာပေါ့နော်ဘာဖြစ်လို့တနိုင်ငံလုံးပြည်ခက်စစ်သဘောတူစာချုပ်ကဒီလောက်ကြာနေတယ်လဲအဲ့အဲ့ဒီအခက်ခဲတွေပြဿနာတွေကိုကျွန်တော်တို့သူတို့ကိုရှင်းပြရတယ်တနိုင်ငံလုံးပြည်ခက်စစ်သဘောတူစာချုပ်ချုပ်တယ်ဆိုတာလက်နက်ကင်ပြီးတော့ပဋိပက္ခဖြစ်နေတယ်ဖက်နှစ်ဖက်ကချုပ်စုတာဖြစ်တယ်အပြည်ခက်စစ်စာချုပ်ချုပ်ပြီးလို့ရှင်နိုင်ငံရေးရှင်တွေပြင်ပရမှာဖြစ်တယ်အဲ့ဒီနိုင်ငံရေးရှင်တွေပြင်ပါတဲ့ခါကြလို့ရှိရင်ကျွန်တော်တို့နိုင်ငံရေးပါတီတွေလည်းပါလို့ရတယ်အရက်ဖက်လူအဖွဲ့အစည်းတွေလည်းသူတို့အခန့်ကဏ္ဍလိုက်ပါဝင်ပြီးတော့ဆွေးနွေးနိုင်တယ်ဒီတိုင်းပြည်ရဲ့နှိမ့်ချုပ်စရာပြဿနာကိုဖိစင်ဖို့အတွက်အားလုံးပါဝင်ဖို့လိုတယ်ဆိုတာကျွန်တော်ပြောထားပါတယ
်ဒီကနေ့တွေ့ဆုံပွဲကိုရန်ကုန်လိုင်ဇာလမ်းလျှောက်သူများအဖွဲ့နာဂလူငယ်များကချင်ပြည်နယ်လူငယ်ကွန်ရက်စတဲ့အရက်ဖက်အဖွဲ့အစည်း20ကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးခဲ့တာဖြစ်ပါတယ် NCCT ကောင်းဆောင်တွေဟာပြည်အောင်စုငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့အပြစ်အခက်ရစဲရေးသဘောတူစာချုပ်ချုပ်ဆိုနိုင်မှုအတွက်ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကနေ18ရက်နေ့အထိ3ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်နိုင်ငံရေးပါတီတွေရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တီးခြားစီတွေ့ဆုံနေတာဖြစ်ပါတယ်။မနေ့ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သာလမ်းထဲကနေအိမ်ကိုတွားရောက်တွေ့ဆုံခဲ့တယ်လို့သိရပါပါတယ်ရှင်။